ကိုဗစ်ရောဂါကြောင့်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသာတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါ။မြန်မာပြည်မှာလာပိုင်းတွင်ကိုဗစ်ရောဂါကြောင့်တည်ဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတုံ့ပြန်ထုတ်ပြန်လိုက်လို့ရောဂါကြောင့်တည်ဆုံးမှုကိုလျှော့ချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံစည်းကမ်းတွေစီးအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။မတင်ငါစရာရောဂါလက္ခဏာတွေတွေ့ရတဲ့ဆိုရင်လည်းဆေးရုံစည်းကမ်းတွေစီးအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်။
ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ရှေ့ပညာနော်ပမောက္ခတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းဉာဏ်စွမ်းရှေ့တွေအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်။သို့တော့သူတို့တွေကလည်းနတ်တရားတွေမောက်တဲ့အတွက်ဆေးရုံကိုစောစောစီစီရောက်လာမှတော့သူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်။ဆေးရုံကိုနောက်ကျပြီးမှရောက်လာတယ်။နောက်တစ်ခါယောဂစိတ်ကျော်မှရောက်လာတယ်။ဆေးပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတက်ပညာတွေသူတို့ကိုယ်စွမ်းဉာဏ်စွမ်းရှိသမျှလုပ်ပေးကြအောင်နော်။လုပ်ပေးခွင့်ရပါဘူး။ဒါကြောင့်မို့လို့နောက်ထပ်တည်ဆုံးမှုလျှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့အိမ်မှာချိန်မကူနေပါနဲ့။အိမ်မှာခုနယောဂကျော်မှမပြပါနဲ့။မိမိမှာအသက်ကြီးတဲ့သူတွေရောနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်ချောင်းဆိုးတယ်နောက်မောပန်းတယ်နော်အနံ့မရဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းဆက်ဆံကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်ဒါလေးကအရေးကြီးပါတယ
်ပိုရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာအင်ပြင်းမထွက်ဖို့အမိန့်ထုတ်ထားပါတယ်တမတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာဝေးထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်းရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဆော်ဝေဆူကပြောပါတယ
်ရန်ကုန်မှာရှိတဲ့လူကြီးလူငယ်မရွေးလဲနေလေအောင်မြင်းဆောင်မကြံဒီတိုက်ပွဲကိုတိုက်ရမှာဖြစ်ပါတယ်တဦးတယောက်မကြံလိုက်နာတောင်းရွေးရမှာဖြစ်ပါတယ်ညီသူတဦးတယောက်မှညီသည့်အကြောင်းနဲ့မျှဒီကိစ္စကိုကြောင်လွှဲလို့မရဘူးဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်တော့မရဘူးဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်တာမယ်လက်သေးရမယ်သူချက်ဒီစတန်ဒင်းနေရမယ်သမင်းစားရင်နေ့နေ့ချင်းဆိုင်ခုနကလို့တယောက်တည်းစားရမယ်ဒါတွေအစားအားလုံးအသေးစိတ်လိုက်နာဖို့လိုပါတယ်အဲ့လိုမျိုးခနာကားပေါ်မှာလိုက်နာရမယ့်စီကံတွေလမ်းမှာလိုက်နာရမယ့်စီကံတွေအိမ်မှာလိုက်နာရမယ့်စီကံတွေဒါတွေအကုန်လုံးရပ်ွက်မှာလိုက်နာရစီတိချာချာလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့တည်သူလူစု9တန်းကျော်အားလုံးပါဝင်ပြီးတိုက်ခိုက်မှာကြာအောင်မြင်မှာဖြစ်ဒါကြောင့်အဲ့ဒါကိုကျွန်တော်အနေနဲ့ဒီနေရာနေပြီးတော့အနုအညွတ်မြစ်တာရက်ခံပါတယ်အရေးကြီးဆုံးအချိန်လို့လည်းကျွန်တော်တို့ပြောချင်တယ်
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းညံနဲ့ထွက်ခွင့်ရသူတွေကလွယ်လို့ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအရေးယူမှာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါတယ်။လူကြီးလူငယ်မျိုးတွေယောဂဘူကိုဆက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။လူကြီးတွေမှာသွေးထဲမှာရှိတဲ့အောက်ဆီဂျင်အားဆိုလို့ရှိရင်ချက်ချင်းပဲဒီယောဂကိုဗစ်ဝင်ကူးစက်လာလို့ရှိရင်ငကိုယောဂအခက်တွေကြောင့်ပြောဆက်ဆံသွေးထဲမှာအောက်ဆီဂျင်လည်းကြည့်ပြီးတော့နော်အသက်အန္တရာယ်ထိရောက်ရှိနိုင်ပါတယ်ဒါဟာလည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါဒီအင်္ဂါကြောင့်မို့တည်ဆုံးမှုလျှော့ချတဲ့အခါမှာတစ်ခုတည်းရနေပြီးတော့တွေးလို့မရပါဘူးဘက်ပေါင်းလုံးတောက်ပေါင်းလုံးတွေတွေးပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒီလိုသာတယောက်စီတယောက်စီအားသာတောင်းဝန်တိတိနဲ့နော်မိမိရဲ့တောင်းဝန်ကခြေပေါ်အောင်လှုပ်ဆောင်မယ်ဆိုလို့ရှိရင်နော်တည်ဆုံးမှုကပေါ့နော်နည်းနိုင်တဲ့မြဲသွားမှာဖြစ်ပါတယ်နော်ဒီနေရာမှာဆိုလို့ရှိရင်ချုပ်တည်ဆုံးတဲ့သူမှာကလေးငယ်လေးတွေချုပ်အသက်ကြီးတဲ့သူတွေအားဆိုလို့ရှိရင်ဖေးရုံကိုတည်ဆုံးပြီးမှရောက်ချက်ရောက်လာတာကိုဒီဘက်အတွင်းမှာတော်တော်များများတွေ့ရတဲ့အတွက်ကြောင့်ဒါလေးကိုတော့သတိပြုစေချင်ပါတယ်ဒီကတော့တောင်းဝန်ရှိမိမိကိုယ်တိုင်နဲ့မိမိမိသားစုအတွက်တယောက်စီတယောက်စီတောင်ကိုယ်တိုင်တောင်းဝန်ရှိပါတယ
်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ226ရောင်းနဲ့ကူးစက်သူအတူပြူလူနာ1000ကျော်ရှိပါတယ်။ယောဂကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲကာဝယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုနောက်ထပ်တလားတိုးမြင့်သတ်မှတ်ထားပါတယ်။အောက်တိုဘာ31ရက်နေ့အထိတိုးမြင့်သတ်မှတ်လိုက်တဲ့ကန့်သတ်ချက်အရနိုင်ငံတကာကခရီးသွားတွေကိုပြည်ဝင်ဝင်ရကန့်သတ်ချက်တွေဆက်လက်ထားရှိမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။